Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းမီတာ3251နဲ့လိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင် BN အတွက်တွေကြွေးကြပါစေကျမခင်ပြူထွေးပါမြမရင်းနှီးချင်းထိုင်းနိုင်ငံမှာကျင်းပဖို့ပြင်နေတဲ့မြမအရေးအလို့သဘောဆွေးနွေးပွဲကိုပယ်ဖြတ်ဖို့ NUG ကတောင်းဆိုထားပါတယ်နောက်ဒီမြမညီညာရေးလမ်းစာကတော့မမြင်ရသေးဘူးလို့အမေရိကန်နဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးတွေကမနေ့ကပြောဆိုလိုက်ပါတယ်ယူဂန်ဒါနိုင်ငံမှာတော့စာတင်ကြောင်းတစ်ခုအကြမ်းဖက်တိုက်ခတ်ခံရလို့လူ40ဝန်းကျင်လောက်သေဆုံးသွားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ဒုအသံအစီအစဉ်မှာဆိုရင်တော့စီအနာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကအလုံသမားတွေအလုံသမားခွင့်ရချိုးဖောက်ခံရတယ်ပိုကြုံလာနေရတာနဲ့ပတ်သက်ပြီးတော့
မှန်လားနဲ့အမှန်တရားကြည့်တာနဲ့လုံးဝမှမကြည့်ရမရဘူးပြောမယ်ဆိုတော့အကုန်လုံးအဲ့တော့အလုံသမားတွေစိတ်ဓာတ်ကြီးလည်းပြက်ပြားနေတာကိုစိတ်ကြီးမကန်ရင်ဖြစ်နေကြတာပေါ့နော်
အလုတ်ထုတ်ခံရတဲ့စက်ရုံမန်နေဂျာတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါဒါပြေဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးမှာတာဝန်ရေးအရအဆက်အသွယ်မပြတ်ရှိဖို့အရေးကြီးတယ်ဆိုတာအဓိကဆွေးနွေးသွားဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်တရုတ်နိုင်ငံကိုတွားရောက်နေပါပြီ။တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကြီးလို့ယူဆရတဲ့အေယာမမိုးပြံပူပေါင်းကြီးတခုအမေရိကန်ပိုင်နဲ့တည်းရောက်ရှိထောက်လှမ်းခဲ့ပုံရတဲ့အဖြစ်အပျက်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာကြုံခဲ့ရပြီးတဲ့နောက်ရွှေ့ဆိုင်းထားတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆိုရလက်ထက်တရုတ်နိုင်ငံကိုပထမဆုံးတွားတဲ့အမေရိကန်အဆင့်မြင့်ဆုံးအရာရှိလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ပေကျင်းမြို့တော်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိသလဲဆိုတာနိုင်ငံသားရေးဌာနထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပေမဲ့လို့တရုတ်အစ်စ်မြေတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာနိုင်ငံဆက်ဆံရေးတာဝန်သိစွာစီမံခန့်ခွဲနိုင်အောင်ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့အရေးကြီးတယ်ဆိုတဲ့ကိစ္စဆွေးနွေးလိမ့်မယ်လို့ပြောဆိုထားပါတယ်။နိုင်ငံနဲ့သက်ဆိုင်တဲ့ကိစ္စတွေအပြင်ကမ္ဘာအရေးဒေသရင်းအရေးနဲ့အမေရိကန်တရုတ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဖြည့်ရှင်းနိုင်ရေးအလားအလာတွေကိုလည်းဝန်ကြီးဘလင်ကန်ဘက်ကဆွေးနွေးမယ်လို့ပြောပါတယ်။မူရင်းစည်းဝါအဖြစ်သုံးဆွဲနိုင်တဲ့ဖက်ဒနယ်ဆေးတွေတရားမဝင်အမေရိကန်ပြည်ထောင်စုရဲ့ခိုးသွင်းနေတဲ့ကိစ္စကိုလည်းအဓိကထားဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကိုတရုတ်ကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့စင်ကာပူဆွေးနွေးပွဲတစ်ခုမှာတီးတန့်ဆွေးနွေးဖို့တရုတ်ဘက်ကငြင်းဆန်ခဲ့ပြီးတော့မကြခင်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးတရုတ်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ကိုအမေရိကန်လွှတ်တော်ကလည်းအနီးကပ်စောင့်ကြည့်နေတာပါ။မနေ့တော့ကြနေကဝါရှင်တန်ကနေထွက်ခွာမသွားခင်ဝန်ကြီးဘလင်ကန်ဟာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဖတ်ချင်တဲ့တယ်လီဖုန်းပေါ်မှာဆက်သွယ်စကားပြောခဲ့ပါတယ်။နှစ်နိုင်ငံလုံးအနေနဲ့တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့ကြိုးပမ်းမှုတွေအပေါ်မှာနှစ်ဖက်အပြန်အလှန်ထောက်ခံခဲ့ကြတယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာအကောင်းမြင်ဖို့ခက်တယ်လို့အမေရိကန်နဲ့စင်ကာပူတို့ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုလာရောက်တဲ့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken တို့ဇွန်လ16ရက်နေ့တောက်ကြနေကတွေ့ဆုံခဲ့ကြစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် but the bigger question is when will peace come back Tony I'm afraid I remain pessimistic
မြန်မာနိုင်ငံမှာဘယ်တော့ပြန်ငြိမ်းချမ်းမှာလဲဆိုတာအကြီးမားဆုံးမေးခွန်းဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဘာလာခရစ်စနန်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကိုပြောပြီးသူ့အနေနဲ့တော့အဆိုးဘက်ကပဲမြင်နေတယ်လို့ပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလည်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီးပြောကြားသွားတဲ့အတိုင်းပဲလို့ခုလိုတုံ့ပြန်ပါတယ
် You can sign my name on to every word of what the foreign minister just said including unfortunately the pessimism that he expressed at the end which
နိုင်ငံသားရဲ့ဝန်ကြီးပြောသွားသမျှစကားတိုင်းကသူနဲ့သဘောထားတစ်ခုတည်းဖြစ်ကြောင်းအထူးသဖြင့်နောက်ဆုံးပြောသွားတဲ့အကောင်းမြင်လို့မရသေးဘူးဆိုတဲ့အချက်ကိုသူတို့နှစ်ယောက်လုံးလက်ခံတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကပြောကြားသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာကြမ်းဖက်မှုတွေဆုံးသတ်ဖို့ဖန်ဆီးခံထားသူတွေလွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အမေရိကန်အနေနဲ့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီဖို့အာရုံစိုက်ထားတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားသွားခဲ့ပါတယ် မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်စေရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်ခြင်းမရှိသေးဘူးဆိုတာကိုလည်းအမေရိကန်နဲ့အာဆီယံနိုင်ငံသားဝင်ကြီးနှစ်ယောက်လုံးကဒီပူးတွဲသတင်းစာရှင်းလင်းပွဲမှာထောက်ပြသွားခဲ့ပါတယ်ဒီသဘောတူညီချက်တွေကိုတည်တာတဲ့လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုတွေမလုပ်သေးမချင်းမြန်မာနိုင်ငံကိုထိပ်သီးဆွေးနွေးပွဲတွေအဆင့်မပြောနဲ့နိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာတော့ပြန်လည်တက်ရောက်ခွင့်ပေးဖို့စောင့်နေသေးတယ်လို့စင်ကာပူနိုင်ငံသားဝင်ကြီးဘာလာခရစ်စတန်ကပြောကြားခဲ့ပါတယ်။မကြာခင်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေအားလုံးဒါကိုလက်ခံထားတယ်လို့သူကဝါရှင်တန်မြို့တော်မှာတောက်ကြနေကပြောကြားခဲ့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာကျင်းပမဲ့မြမရေးအလွတ်သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီနိုင်ငံသားဝင်ကြီးတက်ရောက်ဖို့ဖိတ်ကြားထားတယ်ဆိုတာသိရလို့စိတ်ပြက်ရတယ်လို့ဒီအစည်းအဝေးကိုဖျက်သိမ်းတင်တယ်လို့ဂျာကာလာမြူသားညညရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်။မြမရေးပြဿနာကိုဖြေရှင်းရမှာမြမတိုင်းရင်းသားပြည်သူတရက်လုံးကိုကိုစားပြုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေပါဝင်ဖို့လိုအပ်တဲ့အကြောင်းအဓိကထောက်ပြထားတယ်လို့စစ်ကောင်စီကိုဖိတ်ကြားတာကတော့မြမပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးလူလူကိုရရက်ဆက်ဆက်ဖိနှိပ်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအတိမတ်ပြုရာရောက်တယ်လို့ NUG နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပါမြန်မာအင်ဒီဂျင်ထိုင်းဆိုရအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့တိုက်တွန်းတယ်လို့ဖိတ်ကြားခံရတဲ့နိုင်ငံတွေကိုလည်းဒီအစည်းအဝေးမတက်ရောက်ကြဖို့ NUG ကတိုက်တွန်းချပါတယ်ထိုင်းနိုင်ငံမှာမနက်ဖြန်ဇွန်လ18ရက်နေ့19ရက်နေ့ရက်တာကျင်းပဖို့စီစဉ်နေတဲ့မြမရေးအလွတ်သဘောဆွေးနွေးပွဲကိုအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ထိုင်းနိုင်ငံရဲ့ဖိတ်ကြားမှုကိုဇွန်လ15ရက်နေ့နေ့စွဲနဲ့အင်ဒိုနီးရှားကအကြောင်းပြန်ထားတဲ့စာထဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကမြမပြည်ထနာကိုချင်းကန်ဒီပုံစံအစ်စ်နဲ့ရှာဖို့နောက်ပြန်လည်ထိတွေ့ဆက်ဆံဖို့ဆိုတဲ့သဘောမျိုးပုံသဘောတူညီချက်ရထားတာမရှိသေးတဲ့အကြောင်းထောက်ပြထားပါတယ်။အာဆီယံ2ကိုယ်စားလှယ်ရုံးအနေနဲ့လည်းအားလုံးပါဝင်တဲ့ဆွေးနွေးပွဲကနေမြန်မာနိုင်ငံရဲ့ပြည်ထနာဖြည့်ရှင်ဖို့အတွက်မြန်မာနိုင်ငံကအရေးပါတဲ့အဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်နေပါတယ်လို့ဝန်ကြီးမဆူရီကပြောပါတယ်။အလားတူမလေးရှားနိုင်ငံကလည်းဒီထိုင်းကဖိတ်ထားတဲ့မြန်မာရေးဆွေးနွေးပွဲတက်ဖို့ညှင်းဆဲထားတဲ့အကြောင်းဒီဆွေးနွေးပွဲကိစ္စနဲ့နီးစပ်တဲ့အာဆီယံအရာရှိတူက AFP သတင်းဌာနကိုပြောဆိုထားပါတယ်။တချိန်တည်းမှာပဲစင်ကာပူနိုင်ငံသားရေးဝန်ကြီးကလည်းအခုလိုဝန်ကြီးအဆင့်မြန်မာနဲ့ပြန်ပြီးတော့ဆွေးနွေးဖို့ကမသင့်တော်သေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မနေ့ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အခုလိုထိုင်းနိုင်ငံမှာမြန်မာရေးအလို့သဘောဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာနဲ့ထိုင်းဆိုရရဲ့ဖိတ်ကြားမှုအပေါ်မှာမြန်မာစစ်ကောင်စီပြောခွင့်ရတဲ့တာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းထားပေမဲ့လို့အခုချိန်ထိကတော့အကြောင်းပြန်တာမသိရသေးပါဘူးရှင်။
မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံချင်းမိုင်ခရိုင်ထဲမှာစိတ်ကြွဆေးပြားတွေတည်ဆောင်လာတဲ့မြန်မာနှုတ်ကိုဖမ်းဆီးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဇွန်လ15ရက်နေ့ကထိုင်းနဲ့မြန်မာနယ်စပ်ကထိုင်းနိုင်ငံထဲဝင်လာတဲ့မတင်ကားပွဲလူ3ဦးကိုနယ်ကြားဆောင်တပ်တွေနဲ့တာဝန်ရှိသူတွေတွေ့ရှိတဲ့အတွက်စစ်ဆေးစင်မှာစိတ်ကြွဆေးပြား3သိန်းကျော်နဲ့နှစ်ဦးကိုဖမ်းမိတယ်လို့နယ်မြေခံဒုရဲချုပ်စွန်ပရာဆောင်းရန်တွန်ကအခုလိုပြောကြားခဲ့ပါတယ်။အခုနှစ်တွင်ရွှေပြည်ကံဒေသမှာစိတ်ကြွဆေးပြားမောင်းခိုကူးမှုပမာဏများပြားလာနေတဲ့အတွက်နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကအထူးပိတ်ဆို့စောင့်ကြည့်ဖမ်းဆီးမှုတွေလုပ်နေတာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောကြားသွားခဲ့တာဖြစ်ပါတယ်။ဖမ်းမိသူတွေကသူတို့ဟာမြန်မာလူမျိုးတွေဖြစ်တယ်လို့ပြောကြတယ်လို့ဆိုပါတယ်။သုံးဦးတည်းကတဦးကတော့ရဲအစစ်ဆေးမခံရခြင်းထွက်ပြေးလွတ်မြောက်သွားတယ်လို့ပြောပါတယ်။မွေးစေးဝါးတွေနဲ့ဖမ်းမိသူနှစ်ယောက်ကိုရှင်တောင်းမြို့ရဲစခန်းမှာဖမ်းကြုတ်ထားပါတယ်သူတို့ကိုထိုင်းနိုင်ငံရဲ့မွေးစေဝါတားမြစ်ဥပဒေတွေအရရေးယူမှာဖြစ်ပြီးတော့ကွင်းဆက်တရားခံတွေကိုဖော်ထုတ်ဖမ်းဆီးသွားမယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ထိုင်းမြန်မာနယ်စပ်မြို့တွေမှာမကြာခဏဆိုသလိုမွေးစေဝါတွေဖမ်းမိနေတာဖြစ်ပြီးတော့ဂျွန်လ13ရက်နေ့ကလည်းတာချီလေးဘက်ကလို့ယူဆရတဲ့ဘိန်းဘူးနဲ့ကတ်တမင်း6ကီလိုဂရမ်ကိုပိုင်ရှင်မဲ့တင်စီမိခဲ့ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေစနေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်UN နိုင်ငံအနောက်ပိုင်းမှာရှိတဲ့ကျောင်းတစ်ကျောင်းကိုအကြမ်းဖက်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်မှုအတွင်းမှာကလေးငယ်တွေအပါအဝင်လူ40ထက်မနည်းသေဆုံးသွားပါတယ်။ ISIS စစ်သွေးကြွနဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဒီလိုလူ40ထက်မနည်းသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောကြားပေမဲ့ကလေးငယ်ဘယ်နှယောက်လဲဆိုတာတိကျမသိရပါဘူး။အစိုးရပိုင်း New Vision သတင်းစာကသေဆုံးသူ39ယောက်ဟာကျောင်းသားကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။ကွန်ဂိုသမ္မတနိုင်ငံနဲ့နယ်စပ်နားမှာရှိတဲ့မန်ပူဝီမြို့ကလူဘီရီယာမူလတန်းကြောင့်တိုက်ခိုက်ခံရမှုအတွင်မှာ၈ယောက်ထက်မနည်းလဲဒဏ်ရာပြင်းထန်ရခဲ့ပါတယ် 900ဝန်းကျင်ရှိတဲ့တိုက်ခိုက်သူတွေဟာအဲ့ဒီမြို့မှာ2ရက်လောက်ကြိုရောက်နေကြပြီးပြစ်မှတ်တွေကိုကြိုတင်မှတ်သားထားပုံရတယ်လို့စစ်တပ်ကပြောပါတယ်။ကိုကိုနိုင်ငံထဲမှာခြေဆိုင်တဲ့ ADF စစ်သေးကြွအဖွဲ့တိုက်ခါတိုက်ခိုက်တာဖြစ်ပြီးတော့သူတို့နောက်ကိုလိုက်လံရှာဖွေနေတယ်လို့စစ်တပ်ကပြောပါတယ်။ဒီမူလာတန်းကြောင့်တိုက်ခိုက်ခဲ့ရမှုအတွင်းမှာကျောင်းဆောင်တွေမိရှုခံခဲ့ရတယ်လို့အစားအသောက်တူလောင်ထားတဲ့နေရာတွေလည်းဖျက်ဆီးခိုးယူသွားကြတယ်လို့ရဲကပြောပါတယ်ရှင်။
ယူကရိန်းရုရှားစစ်ပွဲဆုံးသတ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာဦးဆောင်တဲ့အာဖရိကတိုက်နိုင်ငံခေါင်းဆောင်အဖွဲ့ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့စိန့်ပီတာစဘတ်မြို့မှာဒီနေ့တွေ့ဆုံဖို့ရှိပါတယ်။အာဖရိကခေါင်းဆောင်အဖွဲ့ဟာတောက်ကြနေ့ကတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံခဲ့ကြပါတယ်။ယူကရိန်းစစ်ပွဲရဲ့တက်ရောက်မှုကအာဖရိကနိုင်ငံတွေမှာကဘဲဒီနန်ဒီဓာမီဩဇာတွေပြက်လက်ဈေးတက်ကုန်သလိုနိုင်ငံတွေကြားဆက်ဆံရေးအဖို့ထစ်တွေဖြစ်ရတဲ့အထိတက်ရောက်မှုတွေကြီးမားတယ်လို့ရုရှားနဲ့ဆက်ဆံရေးကောင်းမွန်နေတဲ့တောင်အာဖရိကသမ္မတရာမာဖိုဆာကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ငြိမ်းချမ်းရေးမစ်ရှင်အဖြစ်နဲ့သူတို့အဖွဲ့အနေနဲ့ဇယ်လင်စကီရဲ့သဘောထားကိုရောသမ္မတပူတင်ဘက်ကသဘောထားကိုပါနားထောင်ဖို့လာရောက်တာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။စစ်ပွဲဆုံးသတ်ရေးတန်တမာရေးနီလန်းနဲ့ငြိမ်းချမ်းရေးဆွေးနွေးအဖြစ်ရှာရေးတို့ပါဝင်တဲ့အချက်ဆက်ချက်ပါတဲ့ငြိမ်းချမ်းရေးအစီအစဉ်တွေကိုလည်းတင်ပြခဲ့ကြပါပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းခါကစ်ဒေသမှာဒေသကမြို့လေးတစ်ခုမှာရုရှားတို့ရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုကြောင့်၄ယောက်သေဆုံးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာအခရီးကင်းတယ်လို့လူသိများတဲ့ဝန်ကြီးချုပ်ဟောင်းရှင်လင်းပိုင်ရဲ့သားနာမည်ကြီးကျော်မော်တယောက်ဖြစ်တဲ့ဆရာဘော့လစ်ပိုင်ကိုခရစ်ပိုဒီဂျစ်တယ်ငွေကြေးတန်းနဲ့ချီလိမ့်လည်မှုနဲ့အရင်းနှီးမြှုပ်နှံသူတွေကတရားစွဲလိုက်ပါတယ်။မစ္စတာကလင်းမောင်ယိုးသားလို့နာမည်ကြီးတဲ့လက်ရှိထိုင်းလွတ်တော်ဥက္ကဋ္ဌလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ချွန်လင်းပိုင်ရဲ့သားတဦးတည်းသောသားဖြစ်တဲ့ဒီဆူရာဘော့လင်ပိုင်ကိုခရစ်ပတိုငွေကြေးရင်းနှီးမြှုပ်နှံသူတွေကစုပြီးတော့တရားစွဲလိုက်တာပါသူပါတဲ့ခရစ်ပတိုရိုနီ NFT စီမံချက်မှာငွေကြေးပမာဏထိုင်းဘတ်15တန်လိမ့်လည်ခံလိုက်ရတယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေကတရားစွဲလိုက်တယ်ဆိုတာကိုတော့ထိုင်းဆူရပိုင် PBS သတင်းမှာဖော်ပြထားတာပါဒီနှစ်ထဲအားယူသွားတဲ့ဒီမိုကရက်လွှတ်တော်အမတ်နှစ်ဦးရဲ့လက်လက်နေရာမှာယာယီလွှတ်တော်အမတ်ဖြစ်တဲ့အစားထိုးတာဝန်ထမ်းခဲ့ပြီးတော့လက်ရှိထိုင်းလွှတ်တော်ဥက္ကဋ္ဌရုံးမှလုံနေတဲ့ဆူရာဘော့လစ်ပိုင်ကတော့သူဆွဆွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ချက်ပေးဖို့ PBS သတင်းဌာနကိုညင်ထားပါတယ်သူရဲ့ရှင်းနေကသာဒီကိစ္စကိုကန့်တွယ်နေပါတယ်လို့တုံ့ပြန်ပြောခဲ့ပါတယ်ရှင
်ယူရို2024ဥရောပဖလားခြေစစ်ပွဲတွေကိုမနေ့ကကစားခဲ့ကြတာမှာနာမည်ကြီးအသင်းတွေကအင်္ဂလန်ပြင်သစ်နဲ့ဒန်မတ်အသင်းတို့အနိုင်ရခဲ့ကြပါတယ်အော်စုဘီကပြင်သစ်နဲ့ဂျီဘရော်တာပွဲမှာတော့ပြင်သစ်က3ဂိုးမရှိနဲ့နိုင်သွားပါတယ်ပြင်သစ်အတွက်ဂိုးတွေကိုတော့တိုက်စစ်မှုတွေဖြစ်တဲ့ဂျရူးအမ်ဘာပေတို့ကတဂိုးစီတွင်းခဲ့ကြပြီးတော့ဂျီဘရော်တာကကိုဂိုးကိုတဂိုးတွင်းခဲ့ပါတယ်ဒီအော်စုမှာတော့ဂရိစ်နဲ့အိုင်လန်တို့ပွဲမှာဂရိစ်က2ဂိုးတဂိုးနဲ့နိုင်ပါတယ်ဒါကြောင့်ဒီအော်စုမှာပြင်သစ်က3ပွဲလုံးနိုင်ပြီးတော့6မှတ်ရထားပြီးတော့ဂရိစ်ကတော့2ပွဲကစားပြီး6မှတ်ရထားပါတယ်အော်စုစီမှာတော့အင်္ဂလန်ကမော်တာနဲ့ကစားခဲ့ပြီးတော့အင်္ဂလန်က4ဂိုးမရှိနဲ့နိုင်ပါတယ်မော်တာဘက်က10မိနစ်မှာကိုဂိုးကိုတဂိုးသွင်းခဲ့ပြီးတော့အင်္ဂလန်အတွက်ဂိုးတွေကိုတော့အလက်ဇန်ဒါအာနိုဟယ်ရီကိန်းနဲ့ကယ်လမိုဆန်တို့ကတဂိုးစီသွင်းခဲ့ကြတာပါအင်္ဂလန်ဟာဒီပွဲနိုင်လို့အုပ်စုစီမှာ3ပွဲကစား3ပွဲနိုင်ပြီးတော့ကိုမရထားပါတယ်မနေ့ကဂျန်တဲ့ပွဲတွေမှာတော့ဒန်မတ်ကမြောက်အာလန်ကိုတဂိုးကိုမရှိနဲ့နိုင်ပြီးဖင်လန်ကစလိုဗေးနီးယားကို2ဂိုးကိုမရှိဆွစ်ဇာလန်ကအန်ဒိုရာကို2ဂိုးတဂိုးယူကရိန်းကမြောက်မက်ဆီဒိုနီးယားကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့တူရကီကလက်တဗီးယားကို3ဂိုး2ဂိုးနဲ့နိုင်ပါတယ်အာရှဘက်ကခြေစမ်းပွဲတွေမှာတော့တရုတ်ကမြန်မာကို4ဂိုးကိုမရှိနဲ့နိုင်ပြီးတော့တရုတ်တိုက်ပင်းနဲ့ထိုင်းတို့2ဂိုးစီစီကျသွားခဲ့ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူနေနဲ့ကျွန်တော်ရန်တိုင်းတို့အချင်းညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမား1.6တန်းရှိတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ကထုတ်ပြန်ထားပါတယ်စက်ရုံအလုပ်ရုံတွေအများအပြားပိတ်ကုန်တာနဲ့အမျှအလုပ်ရှင်တွေကရောကြီးမပြေပဲအလုပ်ဖြုတ်တာတွေတည်တည်တသာပိုဆိုးလာတယ်လို့အလုပ်သမားအခွင့်အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်အလုတ်ကန်ရှားပါမှုနဲ့အလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေတနေ့တခြားပိုကြုံတွေ့လာနေရတဲ့ဆက်ရုံအလုတ်သမားတွေအကြောင်းကိုတော့ဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်စီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ကအောင်မသွားရင်နောက်လူငယ်တွေလည်းအဲ့လိုမခံရတော့ဘူးနော်အဲကျွန်မအနေနဲ့ဖြစ်ပြောရမယ်ဆိုလို့ရှင်တော့ပိုချိုးဖောက်ခံရတယ်ပိုချိုးဖောက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှု
ဒဇာဇာရော့ပါလာတဲ့မြန်မာအလုတ်သမားအခွင့်အရေးနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့အစည်း ILO ကပြစ်တင်ပြောဆိုလိုက်ပါတယ်။ကြာစင်းသွားတဲ့စီးပွားရေးတွေကအလုတ်နည်းနည်းလေးကိုပဲလူထောင်ထဲချီအပြိုင်ဆိုင်အလူရရဖို့လုပ်နေရပါတယ်။တမကတွေရဲ့လုံလိုက်စွမ်းကိုလည်းထိန်းချုပ်ခံထားရလို့ရော့ကြေးရလို့တဲ့အလုတ်သမားတွေအတွက်ရွေးချယ်စရာကနေသွားခဲ့ပါပြီ။ ဒါပေမဲ့တိုက်ယူနေကြတဲ့တချို့အလုပ်သမားတွေလည်းရှိပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရယ်။ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်ပါကိုတော့ဒို့အတန်ရဲ့အလုပ်တန်းတင်းတောက်ခင်းနှင်းဖြူစိုးကတင်ဆက်ပေးထားပါတယ်ရှင်။
စနေလပိုင်းထီကိုတော့ကျမတို့အလုပ်လုပ်ရတယ်။လတိုင်းတသိန်းပေးမယ်ဆိုပြီးဇန်နဝါရီလကတော့ရတယ်။မတ်လမှာကစက်ယုံကအပီးပိတ်သွားတယ်။လက်ရှိမှာတော့အလုပ်လက်မဲ့ပါ။ကျမအဲ့ဒီစက်ယုံမှာအလုပ်လုပ်နေတာလုပ်သက်ကနှစ်နှစ်ခွဲလောက်တော့ရှိပြီ
။ရန်ကုန်ကစက်ယုံတစ်ခုမှာတနည်းလိုအားက4800နဲ့မတ်ကြီးကြီးဝင်အလုပ်လုပ်ခဲ့ပါတယ်။2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အ ਨੇ ဆုံးလုခလာစာဥပဒေအရအလုသမားတယောက်ကိုအလုထုံမယ်ဆိုရင်လုတက်ကိုလိုက်ပြီးနင်နာချီပေးရမှာဖြစ်ပါတယ်။မကြီးကြီးကတော့သူရတဲ့တလောက်မရခဲ့ပါဘူး။ပိုဆိုးတာကတော့သူအလုသည်လည်းထမရသေးတာပါ။သူ့မှာကျွေးမွေးရမယ့်တာသမီ3ယောက်ရှိပါတယ်။နေစားအလုသမားဖြစ်တဲ့သူ့ယောက်ျားလာစားကလည်းပုံမှန်မရှိပါဘူး။ဆက်ယုံပေးလိုက်တဲ့အချိန်မှာသူ့မှာကိုဝင်ကရှိနေပြန်ပါတယ်။
မမငယ်ရတ
ော့၄ရက်တော့တင်းနေတယ်။မမရရတော့စက်ယုံပိတ်သွားပြီးတဲ့နောက်ပိုင်းစက်ယုံ၄ယုံလောက်အလုတ်ထက်လျှောက်ဖြစ်တယ်။အင်တာဗျူးခေါ်တဲ့အခါလူကလည်းအသက်38နှစ်လောက်ရှိနေပြီးကိုဝင်းကလည်းရှိနေပြီးဆိုတော့မခေါ်သေးဘူးဆိုပြီးတော့အငင်းခံရတယ်။သူတို့ကတော့ကိုဝင်းရှိလို့တို့အသက်ကြီးလို့တို့တော့မပြောပါဘူး။ကိုလျှောက်တဲ့နေရာကိုပဲတခြားသူကသွားလျှောက်ရင်အလုတ်ကရတယ်။မပြောပေမဲ့ကိုကသိနေတော့စိတ်မကောင်းဖြစ်ရတယ်။ကိုဝင်ရှိရင်အသက်ကြီးရင်ထမင်းမစားရတလို့မျိုးဖြစ်နေတာဗော ဆက်ယုံအလုံယုံ200နီးပါးဟာပြီးခဲ့တဲ့နှစ်ပိုင်းတုန်းကပိတ်သိမ်းဖို့တင်ပြထားပြီးအများစုကရန်ကုန်ကဖြစ်တယ်လို့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းကသိရပါဗါး COVID-19 ကပ်ရောဂါကာလမှာဆက်ယုံအလုံယုံများစွာအပေါ်တက်ရောက်မှုတွေရှိခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းတာဖြစ်လာတော့ဆက်ယုံအလုံသမားတွေနဲ့အလုံသမားအရေးတက်ကြွလှုပ်ရှားသူတွေဟာစစ်တပ်ကိုဆန့်ကျင်ဆန္ဒပြရမှာရှီတန်းကပါဝင်ခဲ့ကြပါတယ်။ဖက်ဆက်လုပ်ငန်းတွေကနေထွက်သွားဖို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအပေါ်ဖိအားပေးခံရပြီးစီးပွားရေးကလည်းလင်းလင်းမြန်မြန်ကျဆင်းသွားခဲ့ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမားတစ်သက်သက်မှ6သန်းအထိရှိတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့အချက်လက်တွေအရသိရပါတယ်။စက်ယုံအလုပ်ယုံတွေပိတ်ကုန်တာနဲ့အလုပ်ကင်ရှားပါသွားတာတွေကြောင့်အလုပ်သမားတွေအပေါ်အခွင့်အရေးချိုးဖောက်တာတွေပိုဆိုးလာခဲ့ပါတယ်။ရော့ကြီးမပေးပဲအလုပ်ဖြုတ်တာတွေကလုံယူးလုံစင်လိုတောင်ဖြစ်လာပြီလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါတွေကိုကူညီပေးနိုင်တဲ့သူကလည်းနည်းလာခဲ့ပါပြီ။ဖန်ဆီးထောင်ချခံရတဲ့အလုပ်သမားကောင်းဆောင်နဲ့တက်ကြွလှုပ်ရှားသူစုစုပေါင်း300ကျော်ရှိတယ်လို့သမဂ္ဂတွေကဆိုပါတယ်။အလုပ်သမားတွေရဲ့အတန်တွေပိုထွက်လာဖို့လိုတယ်လို့သိသိညွတ်ညွတ်သောသမဂ္ဂများအဖွဲ့ချုပ်မြန်မာ SDUM ကဒေါ်မျိုးမျိုးအေးကပြောပါတယ်။
ဆိုလို့ရှိရင်တော့တမန်တွေရှိတဲ့နေရာတော်တော်များများမှာတမကယုံကြည်ဖွင့်ထားကြတယ်ဆိုတော့သူတို့ကတည်နေတယ်လူယုံနဲ့ဆိုင်ပုတ်တွေလည်းတင်တာကျွန်တော်တို့ဆိုလည်းဆိုင်ပုတ်တွေလည်းမရှိယုံတွေလည်းမရှိပေါ့နော်အဲ့လိုမျိုးဆိုတော့ဒါဆိုင်ပုတ်တင်တာလည်းယုံရှိတယ်ဆိုလို့ရှိရင်အဲ့ဒီယုံတွေတောင်းပြီးပြန်ပြီးတောင်းလို့ရတယ်အဲဒါတော့ပေါ့နော်တော်တော်များများကလည်းဒီမှာဖန်ဆီးတဲ့ခါကျတော့ဒီလူများကတည်နေရတခုပေါ့နော်အဖန်ဆီးမရှိတဲ့နေရာတခုကိုရှောင်သွားကြတယ်ကျမအနေနဲ့ဖြည့်ပြောရမယ်ဆိုလို့ရှင်တော့ကိုချိုးပေါက်ခံရတယ်ကိုချိုးပေါက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှုလို့ရဲ့ဟိုမတရားလုံးထုတ်လိုက်တယ်ထုတ်ခံရတဲ့ကဘာမှမပြောဘူးဆိုရင်တော့မထုတ်လိုက်တဲ့ကတူမှန်တယ်လို့ထင်တာပေါ့ပေါ်လေလေပြောရတယ်ဒီလိုထုတ်လို့ရတယ်လို့ထင်တာလေ
ပြဿနာတွေပိုရှိုထွေးကုန်မှာကြောက်ရလို့အလုပ်သမားတွေဟာလုပ်ငန်းခွင်တွေကမတရားမှုတွေကိုတိုင်တာတန်းတာတွေမလုပ်ရဲကြပါဘူးဒါပေမဲ့တချို့ကတော့အဲ့ဒီအတွက်တိုက်ပွဲဝင်နေကြတာတွေရှိပါတယ်တောင်းဟန်တယောက်သူမန်နေဂျာလုပ်နေတဲ့ဆက်ယုံကနေဖေဖော်ဝါရီလကထုတ်ခံခဲ့ရပါတယ်။အလုပ်တွေအချိန်မီပြီးမြောက်အောင်မလုပ်နိုင်လို့ဆိုပြီးသူနဲ့နောက်အလုပ်သမား19ယောက်ကိုအလုပ်ထုတ်လိုက်တာပါ။ဒါပေမဲ့တခြားသူတွေကညှိနှိုင်းဆွေးနွေးတာတွေပြီးတဲ့နောက်မှာပြန်ပြေးလဲသွားခဲ့ပါတယ်။ဦးတောင်းဟန်တယောက်ပဲမပြေးလဲခဲ့တာပါ။အသက်64နှစ်ရှိနေပြီဖြစ်တဲ့သူအတွက်ဆက်ယုံဘက်ကလုပ်သက်အများကြီးအတွက်အကျိုးခံစား권ကိုမပေးချင်တာလို့သူကယုံကြည်ပါတယ်။ကုမ္ပဏီမှာသူ့လုပ်သက်က9နှစ်ရှိနေပါပြီ။ဥပဒေအရဆိုရင်သူရော့ကျေး350ကျော်ရရှိရမှာပါ။အဲ့ဒီငွေကြေးသူ့ကိုမပေးခဲ့ပါဘူး။မြို့နယ်နဲ့တိုင်းအလုသမားယုံနေတဲ့အလုသမားခုံသမားတွေကိုတိုင်ကြားခဲ့ပါဗျ။အဲ့ဒီမှာအရေးနှိမ့်ပြန်တော့အလုသမားဝင်ကြီးဌာနအထက်ကိုသူစာရေးတိုင်ခဲ့တာပါ။
ဒီလိုတင်လာတော့နေပြီးတော့ဝင်ရင်နေပြီးတော့နေပြီးတော့မြန်ကုန်မှာရှိတဲ့တိုင်းယုံကိုပြန်လွှဲလိုက်တော့ UI တိုင်းယုံသွားတယ်။အဲ့မှာညှို့မှုပေါ့။တိုင်းဥစည်းမှုပေါ့။အဲ့ဒီအပြင်ဆင်းလာတော့အဲ့ဒီမြန်ကုန်က
အစိတ်ရအောင်တောင်းပြီးမယ်လေနောက်၅ရက်တောင်းပြီးမယ်လေခဏလက်ခံပါအဲ့ဆိုစားကျွန်တော်အမှန်ကန်ဖြစ်ကြောင်းကျွန်တော်လက်မခံနိုင်ဘူးမျက်နှာသူကတရားစွဲရင်ဥပဒေတန်တရားစွဲရင်ဆိုပြီးတော့စာထုတ်ပေးလိုက်တယ်
အဲ့ဒီနောက် STUM ဖေးစီညီညွတ်သောသမဂ္ဂများအဖွဲ့ချုပ်မြန်မာကဝင်ရောက်ကူညီပေးခဲ့ပြီး Pepsi နဲ့ပတ်သက်တဲ့ online campaign တွေပြုလုပ်တာတွေကူညီပေးခဲ့တယ်လို့ဦးတောင်ဟန်ကဆိုပါတယ်သူ့အမှုကရင်ဆိုင်နေရစေပါအလုံသမားတွေဘက်ကတရားမျှတမှုရဖို့ဆိုတာအာဏာသိမ်းပြီးနောက်မှာပိုခက်ခဲလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်အလုံရှင်တဲ့အလုံသမားကြားအငင်းပွားမှုတချို့ကတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ခုံသမားရီကောင်စီစီရောက်သွားပါဗျ။အဲ့ဒီမှာအလုံရှင်အလုံသမားနဲ့အစိုးရကိုယ်စားလှယ်၅ဦးစီပါဝင်တာပါ။အလုံရှင်ကိုယ်စားလှယ်တွေကစစ်အုပ်စုချပီးတဲ့ကိုယ်စားလှယ်တွေနဲ့တဖက်တည်းဖြစ်တယ်လို့အလုံသမားအရေးတက်ကြွသူတွေကပြောပါဗျ။ဒါကြောင့်အလုံသမားတွေကတုံးမဲနမဲနဲ့ရှုံးမိတာဖြစ်နေပါဗျ။ကောင်စီကိုကြော်နိုင်မဲ့နည်းလမ်းလည်းမရှိတော့ဘူးလို့မမျိုးမျိုးအေးကပြောပါဗျ။
2008အခြေခံဥပဒေမှာနိုင်ငံသားတဦးရဲ့အခွင့်အရေးအရနိုင်ငံသားတယောက်ကပဲတရားရုံးတစ်ခုခုကနေချမှတ်တဲ့အမိန့်ကိုမကျင့်နိုင်ဘူးဆိုလို့ရှိရင်အဲနေပြီးတော့တရားရုံးတရားလွတ်တော်ချုပ်တရားရုံးချုပ်ပေါ့နော်အဲ့မှာဒီစာချုပ်တော်တက်ခွင့်ရှိတယ်စာချုပ်တော်ကိုရောက်လို့တရားမျှတမှုရမယ်မရဘူးလေဒါဆုံးဖြတ်လို့တော့မရဘူးပေါ့နော်ဒါပေမဲ့နောက်တက်ဖို့စာချုပ်တော်ရှိနေတဲ့ခါကျတော့ဒီဟာမကျင့်နိုင်ဘူးဆိုရင်နောက်တစ်ခုတက်လို့ရတယ်ဆိုတာမျှော်လင့်လို့ရသေးတယ်အာဏာသိမ်းထားတဲ့ကာလမှာတော့အဲ့ဒီအခွင့်အရေးကအဲ့ဒါဟိုကရှက်တယ်ပေါ့
နော်နောက်ထပ်စင်ခုံမှုတစ်ခုကလာစာပါကုံစင်းလုံးဘလောက်တက်တဲ့လာစာတွေကတက်မလာပါဘူးအရင်ကတနေ့စာလောအခါကစားဖို့တောက်ဖို့လောက်ငှားပေးမယ်အခုကတော့မရတော့ပါဘူးအလုံသမားတွေဟာကုကယ်ရမယ်ဖြစ်နေရပါပြီအလုံလေးတစ်ခုမပြုတ်ဖို့အတွက်ဖိအားပေးပြီးအချိန်ပိုခိုင်းခိုင်းအချိန်ကန်လာစာထက်ရှော့ပေးပေးလုံနေကြရတာပါပဲတချို့အလုပ်သမားတွေကလုပ်ငန်းခွင်မတည်ကြမှုတွေရှိနေလို့ဆက်ယုံတစ်ခုကနေနောက်တစ်ခုကိုပြောင်းနေကြရပါဗျ။အဲ့ဒီအခါမှာသူတို့လုံသက်ခံစားခွင့်တွေမရှိတော့ဘဲတစ်ခါပြောင်းနိုင်အတိတ်ကပြန်ပြန်ဆနေရတာပါ။နေစီလာစီနဲ့ကလေးမွေးရတော့မဲ့မကြည်ကြည်ဝင်လို့အလုပ်သမားတွေက
မိုးပြီးသွားလို့ရှိရင်တော့ကျွန်မပြန်ပြီးအလုပ်ဆောင်မယ်။မခေါ်တာခေါ်တာတော့သူတို့အကြောင်းပေါ့နော်။လုပ်ခ
မွေးပြီးရင်ကျွန်မပြန်ပြီးတော့အလုပ်ဆောင်မယ်။မခေါ်တာခေါ်တာကတော့သူတို့အကြောင်းပေါ့။ရတဲ့အလုပ်ကတော့ရှောက်ရမှာပဲ။အဲ့ဒါမှမရဘူးဆိုရင်တော့ရန်ကုန်မှာနေထိုင်ရတီဖို့ကမလွယ်ဘူးတော့ဘူးဆိုတော့ ARD တိုင်းဘက်ကအမျိုးရေစီကိုပြောင်းရွှေ့နေထိုင်ဖို့စဉ်းစားထားတယ်။ကျမအနေနဲ့ကမပြောင်းချင်ဘူးဆိုပေမဲ့လည်းမတက်နိုင်ဘူး။ကံတရားပေါ့
။တစ်ဖက်မှာတော့ဦးတောင်ဟန်တယောက်ဟာသူ့အခွင့်အရေးအတွက်တောင်မကပဲတခြားအလုပ်သမားတွေအတွက်ခွန်အားပေးနိုင်ဖို့ဆက်လက်တိုက်ပွဲဝင်နေစေပါ။ဦ
းခင်သာတော့သူ့လုံလုံရလို့လုပ်ကြပဲ။လူသမားကြီးကမွေကြီးရတာနဲ့ပတ်တည်းမပေးဘူး။ဆိုတော့ပြမှန်လားနဲ့အမှန်တရားဖြစ်တာနဲ့လုံးဝမှမကြည့်ရမရဘူးပြောမယ်ဆိုတော့အကုန်လုံးအဲ့တော့အလုံသမားကြီးစိတ်တက်ပြီးလည်းပြပြားနေတာကိုစိတ်ကြီးမကမ်းရင်ဖြစ်နေကြတာပေါ့နော်အလုံသမားကြီးကအဲ့လိုမျိုးဖြစ်စိတ်တက်ကြီးရတယ်မလို့ပြပြားပြီးတော့အဲ့ဒါပဲမဲ့ကဲစခုမှမရှိဖြစ်နေတာပေါ့ကွာဥလို့ရာလူကြီးနဲ့ဆက်တော့အဲ့လိုဖြစ်နေအောင်ကြီးကပြဆိုတော့ချက်တော့ခါခါတော့အမှန်တရားဖြစ်တဲ့အတွက်ကြောင့်မလို့ဒီခုခံစားခွင့်ရကျင်တာပေါ့နော်အဲ့တော့ကျွန်တော်ကတော့မှန်မှန်တန်တန်လေးကျွန်တော်နဲ့ဥရီတိုင်းကျွန်တော်ဖြစ်စီကျင်တာပေါ့နော်ကျွန်တော်ကအောင်မြင်သွားရင်နောက်လူငယ်ကြီးလည်းအဲ့လိုမခံတော့ဘူးပေါ့နော်ကျွန်တော်ကဒါအဲ့လိုမအောင်မြင်အောင်နောက်ကြီးတွေလည်းနိဒာဖြစ်အောင်ပို့ပြီးတော့ရောက်တက်လာမယ်ပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းတ်မယ်လို့ဒိုးအသံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအသံအပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအသံ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွေနဲ့ခေပြိုင်ကဘာစီစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံရဲ့ Democracy ခရီးဟာစစ်မှတ်ဘာတခြားမရှိလမ်းကြောင်းပေါ်ကိုရောက်နေပြီလားဘလူကင်တွေဖြည့်ရှင်းတင်ကြသလဲဆိုတာတွေကိုမြန်မာလက်ရှိအခြေအနေပထမပိုင်းအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကဆွေးနွေးတင်ပြခဲ့ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုက်ပွဲဟာဘယ်ဘက်ကမှမနိုင်နိုင်ပဲဘောကန်ဒေသလိုနိုင်ငံပြူကွဲသွားနိုင်တယ်ဆိုတော့ကောက်ချက်ပေါ်မှာအမေရိကန်ကဒီကောက်တန်ကောလိပ်ကနိုင်ငံကရေးရနယ်နိုင်ငံရေးသိပ်ပံပါမောက္ခဦးထွန်းမြင့်နဲ့မြန်မာလက်ရှိအခြေအနေဒုတိယပိုင်းအဖြစ်နဲ့ဥတ္တမောင်သံကအစိုးရမြန်မြန်တင်ဆက်ထားပါတယ်ခင်ဗျာ
ဖြင့် secondary ကနေပြီးတော့ tertiary level ခေါင်းဆောင်တွေနားလည်ဖို့လုပ်တယ်သူတို့နားလည်မှသူတို့ရဲ့ boss ကိုသူတို့ကတက်ပြီးတော့ပြောသွားမှာဖြစ်တယ်အဲ့တော့အဲ့လောက်လောက်ထိမရှိဘူးမလုပ်ထားဘူးဆိုတော့ဒါအဲမေကအတိတဲ့အတိုင်းပဲအခုကျွန်တော်ပြောတဲ့ရေဘူးရကျွန်တော်ခုနပထမပိုင်းဆွေးနွေးသွားတဲ့အတိုင်းပဲသူကချသွားမှာဖြစ်တယ
်ဟုတ်ဒါပေမဲ့ဒီ American Top Line ရဲ့အကဲဖြတ်ချက်အရဆိုလို့ရှိရင်တော့စစ်အောင်နိုင်ရေးကိုနှစ်ဖက်စလုံးကသွားကြပြီပဲလို့ဘယ်ဘက်ကမှနောက်ခေါက်ကြအောင်နိုင်ပွဲမရှိဘူးဆိုတဲ့အကဲဖြတ်ချက်လည်းရှိနေတယ်လို့ Andrew Set ရဲ့ Australia ပညာရှင်မြန်မာအရေးကျွမ်းကျင်သူ Andrew Set ရဲ့ဒါဆောင်းပါးတစ်စောင်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်အဲ့ဒီလိုအကဲဖြတ်ချက်ရှိနေရင်မူပေါင်းရှိပေမဲ့ရောအမေရိကန်ရဲ့အနောက်နိုင်ငံတွေကလှုပ်ရှားလာပါမလား
CIA က firepower ဘက်ကနေကြည့်ပြီးတော့သုံးသပ်သွားခြင်းဖြစ်ပါတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ firepower နဲ့ဒီစစ်ကိုကြီးပဲစစ်ကို firepower ကြီးပဲသုံးပြီးတော့နိုင်တာမဟုတ်ဘူးကမ္ဘာကျွန်တော်တို့ဒီ revolution တွေရဲ့ကမ္ဘာစစ်တွေကိုကျွန်တော်တို့သုံးသပ်လေ့လာတဲ့ IR scholar တွေပေါ့ကျွန်တော်တို့ပေါ့ဒီနိုင်ငံကသိပ္ပံကိုသင်နေတဲ့ကျွန်တော်တို့ဒီ scholar တွေအနေနဲ့လေ့လာထားတဲ့အခါမှာ 3-1 ratio formula ဆိုတာရှိတယ်အဲ့တော့ 3-1 ratio ကကျွန်တော်နှစ်ပိုင်းခွဲပြီး3-3လာရှိတယ်3-1ကတခုကဒီ battle level စစ်ပွဲဒီစစ်ပွဲလေးတွေရဲ့ level မှာကဒီ defense လုပ်တဲ့လူထက် attack လုပ်တဲ့လူက3ပုံတာရမယ်ဆိုတဲ့အမြင်ဒါလူအင်အားစစ်အင်အား fire power ရနောက်တစ်ခုကဒီ mahabhyura စစ်ကိုချပြီးတော့စစ်ကြီးတွေကိုဗမာစစ်ကဘာစစ်လို့ဒုတိယကဘာစစ်ခု Russia နဲ့ Ukraine စစ်လိုမျိုးချပြီးတော့ကြည့်မယ်ဆိုရှင်3ပုံတစ်ပုံဆိုတဲ့formula ရှိအဲ့ဒါပါလဲဆိုရှင်ကျွန်တော်တို့သုံးပုံတစ်ပုံ ratio နဲ့ကြည့်မယ်ဆိုရှင်ပထမတစ်ပုံကပါလဲဆိုလို့ရှိရင်အဲသုံးပုံဘက်ကပထမတစ်ပုံကပါလဲဆိုလို့ရှိရင်ပြည်သူလူထုနဲ့အဲပြည်သူလူထုဆိုတာကအဲ့ဒေသန္တရမှာရှိတဲ့ပြည်သူလူထုအဲ့ဒီနိုင်ငံမှာရှိတဲ့ပြည်သူလူထုပြီးရင်ကမ္ဘာရဲ့ပြည်သူလူထုပေါ့ဗျာအဲ့ဒီပြည်သူလူထုရဲ့ထောက်ခံမှုအင်အားကဘယ်လောက်ရှိသလဲတာတဲ့ဘက်ကနိုင်မယ်ဆိုတော့ဒါကျွန်တော်တို့ဒီ international relation အပြည်ပြည်ဆိုင်ရာဒီဆက်ဆံရေးတွေကိုလေ့လာထားတဲ့စစ်တွေကိုလေ့လာထားတဲ့အဲဟိုကသုံးပုံတစ်ပုံရပြောလို့ရှိရင်အဲ့ဒီပေါ့အဲ့ဒါတစ်ပုံဒုတိယတစ်ပုံကဘာလဲဆိုလို့ရှိရင်ခုနသတင်းချက်လက်ဒီခုန intelligence ချက်လက်ပေါ့ပြောလို့ရှိရင်အဲ့ဒီသတင်းချက်လက်ရဲ့အဲအကြီးလွေးပေါ့အဲ့ဒီရဲ့မှန်ကန်မှုအဲ့ဒီရဲ့ precise ဖြစ်မှုကဘယ်လောက်ရှိသလဲအကြီးလွေးအဲ့ဒီကောင်ကဒုတိယပုံတတိယပုံကဘာလဲဆိုလို့ရှိရင်ခုနကျွန်တော်တို့ဒီ planning ပေါ့ war planning ပေါ့သို့မဟုတ် strategy ပေါ့နည်းဗျူဟာတွေပေါ့မဟာဗျူဟာနည်းဗျူဟာတွေပေါ့စစ်နဲ့ပတ်သက်တဲ့ဗျူဟာတွေကိုဆွဲတဲ့ဟာကဘယ်လောက်ကောင်းတယ်လဲမကောင်းလဲကွာတတိယပုံအဲ့တော့အဲ့ဒီသုံးပုံကဟိုဘက်ပုံနဲ့ကြည့်ရမှာကဘာလဲဆိုရင် firepower ဆိုတော့ကြီးစံဘယ်လောက်ရှိတယ်လဲလက်နက်ပစ္စည်းရှိလေရင်ပစ္စည်းလဲတန်ပစ္စည်းလဲစစ်သားပင်ရောက်လဲအဲ့ဒါပေါ့ဗျာအဲ့တော့ CIA ရဲ့ analysis ကကျွန်တော်ထင်တာက firepower ကိုကြည့်ပြီးတော့သူကသုံးသပ်သွားခြင်းဖြစ်နိုင်တယ်နောက်တစ်ခုက Andrew Set ကိုယ်တိုင်ကလည်းသူလေ့လာထားတဲ့ပညာရပ်ကလည်း firepower တွေကိုလေ့လာတဲ့စာတမ်းတွေကိုသူရေးထားတာအများကြီးဖြစ်တယ်သူသဖြင့်မြန်မာနိုင်ငံရဲ့တပ်မတော်နဲ့ပတ်သက်လို့ရေးထားတယ်မှာသူရေးတဲ့ဥပမာကဒီမြန်မာတပ်မတော်မှာရှိတဲ့ equipment တွေ manpower တွေ firepower ပဲသူခြုံပြောရင်တော့ firepower ပြောလုံနိုင်စွာအားပေါ့အဲ့ဒီအားကိုပဲကြည့်ပြီးတော့သူသုံးတတ်တာတွေကျွန်တော်စာတမ်းတွေထွက်ထားတာများတယ်။ तू ကအဲ့ဒီ shootout ကနေကြည့်တဲ့ပုံစံဖြစ်နိုင်မယ်လို့ကျွန်တော်တို့သုံးသပ်မိတယ်။ကြည့်ရင်အဲ့ဒီဘက်က shootout နဲ့ကြည့်ရဆလို့ရှိရင်သူရဲ့သုံးသပ်မှုကအမတန်မြန်မာနိုင်ငံရဲ့2021နောက်ပိုင်းဖြစ်နေတဲ့စစ်ရေးနိုင်ငံရေးကိစ္စတွေအလုံးနဲ့လွဲချော်နေတဲ့ပုံစံရှိတယ်။ဘာကြောင့်ပြောရသလဲဆိုရင်လွဲချော်သလဲဆိုလို့ရှိရင်ကျွန်တော်တို့ခု PDF တွေERO တွေခုန NUG ရဲ့ MOD တွေတွဲပြီးတော့လှုပ်ထားတဲ့28လတော်တော်မှာဒီလောက်ဒီ38 ranking ဖြစ်တဲ့မြန်မာဒီကမ္ဘာမှာ38 ranking ဖြစ်တဲ့တပ်မတော်ကိုစစ်တပ်ကိုလူထောက်ရမလားမလို့ဒီလှုပ်ထားတဲ့အင်အား28လလောက်တော်တော်မှာလှုပ်ထားတာတနိုင်ငံလုံးအနေထားရကျန်တဲ့ EAO တွေကခုလက်ရှိမှာဆွေးနွေးနေစေဖြစ်တယ်သူတို့တွေမပါသေးဘူးအဲ့တော့အဲ့ဒါကိုကြည့်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုပြောမလဲexercise လုပ်တဲ့အနေထားလောက်မှရှိသေးတယ် PDF နဲ့ဒီ EAO တွေနဲ့ဒီ NUG ရဲ့လုံနိုင်စွာအင်အားပေါ့နော်ကျွန်တော်ပြောလုံနိုင်စွာအင်အားဆိုပြည်သူ့ရဲ့ထောက်ခံမှုရောခုနနောက်ကနေလိုက်လာနိုင်တဲ့အင်အားတွေရောအဲ့တော့ PDF နံပါတ်တွေကိုဒီ manpower ကိုကျွန်တော်တို့ကြည့်တဲ့ခါမှာနောက်ဆုံး report တွေရဆိုလို့ရှိရင်6သိန်းကျော်ပြီလို့ကျွန်တော်တို့တွေ့ရတယ်6သိန်းကျော်ဆိုတာခုနပြောတဲ့ကချင်းမှရှိတဲ့ PDF စကိုင်းမကွေးမန္တလေးပြည်ရင်ကရင်နီတနင်္သာရီစသဖြင့်ပေါ့ဒီလောက်ပဲနံပါတ်ရှိသေးတယ်ဒါကျန်တဲ့ EAO နံပါတ်တွေပါသေးအဲ့တော့အကုန်လုံးပေါင်းပြီးတာကျွန်တော်တို့နံပါတ်တွေအကုန်လုံးပေါင်းနိုင်တယ်ဆိုလို့ရှိရင်စစ်သားတွေအကုန်လုံး PDF တွေအကုန်လုံး EA အကုန်လုံးပေါင်းမယ်ဆိုလို့ရှိရင် AA ပါပါဝင်ဟလာ W ပါဝင်အကုန်လုံးတရားတွေညီညွတ်ပြီးတော့ပေါင်းတယ်ဆိုလို့ရှိရင်တက်မတော်မှာရှိနေတဲ့8သိန်းသုံးကနေ3သိန်းကျော်ကျော်တက်မှတ်ထားတဲ့နံပါတ်တွေဆိုတော့နင်းလားငါလားရှိလိမ့်မယ်ဒီစစ်သားဥယျာကြည့်မယ်ဆိုလို့ရှိရင်အဲ့တော့အဲ့လိုမျိုးကြည့်ပြီးတော့သေချာသုံးသပ်မယ်ဆိုလို့ရှိရင်ဒီ new တော်လိုင်းရဲ့ စစ်ကအရှိန်ဟုန်ကတော်တော်မြင့်မားပြီးတော့အားလည်းအမတန်မြင့်မားတယ်အဲထားတာရှိတယ်အဲ့တော့နောက်ဆုံးပြောလို့ရှိရင်တော့ခုနကဒီလေကြောင်းဆိုင်ရာလက်နက်တွေနဲ့လေရင်တွေ PDF တွေမရှိသေးလို့ပေါ့ဗျာပြောလို့ရှိရင်အဲ့တော့အဲ့ဒီအနေထားမှာရှိတယ်လို့ကျွန်တော်တို့ဒါအဲသုံးသပ်လို့ရပါတယ
်ဟုတ်ကဲ့အဲဒါပေမဲ့မြန်မာအရေးကိုသုံးသပ်ကြတဲ့အခါမှာဘောလ်ခံဒေသလူများပြုတ်ကွဲသွားမလားဆိုတဲ့သုံးသပ်ချက်တွေလည်းရှိတယ်ဒါကစီရေးသဘောနဲ့နိုင်ငံရေး dynamic ရှေ့သဘောအရစဉ်းစားလို့ရှိရင်လည်းဒါဒါအကြောင်းအကျိုးညီတယ်ပေါ့လေညီတိုင်တယ်လို့ကျွန်တော်တို့ဒါစဉ်းစားလို့ရနိုင်တယ်ဘာကြောင့်လဲဆိုရင်မှာအဖြစ်ကချင်ကတိုက်လာပြီဆိုတော့ကချင်ပြည်နယ်နယ်မြေကိုရောက်လာပြီဆိုရင်ဒါကချင်အဖွဲ့စည်းတဲ့မှာကတီကြလွတ်လပ်တဲ့နိုင်ငံကြီးညာဘူးဆိုတဲ့နိုင်ငံရေး dynamic ရှေ့ဒါဝင်လာပဲပေါ့နော်ဆိုတော့ဒီလိုလက်ရှိအခြေအနေမှာနော်ဘောကန်လိုဒေတာလိုပြုတ်ကွဲသွားနိုင်တယ်အဲ့ဒီအတွက်တရုတ်ရဲ့ကနေတုံ့ပြန်မဲ့ dynamics เนาะနိုင်ငံတကာတုံ့ပြန်နိုင်မဲ့ dynamics တွေကိုထက်တွင်းစဉ်းစားရင်ဘလို့နီးနဲ့မြန်မာအခြေအနေကိုချင်းကတ်တာကောင်းမယ်လို့ထင်တယ်စောစောကဟိုထုံးပြင်ပြောတဲ့ဆရာပြောထားတဲ့ဒီကျွန်တော်တို့ framework နဲ့ပါဆက်ဆက်ပြီးတော့ပေါ့ဆရာဘလို့ချင်းကတ်ရင်ကောင်းမယ်လို့ဆရာထင်ပါတယ
်သိကောင်းနေမယ်ကွန်းအကြောင်းလဲဆိုလို့ရှိရင်မြန်မာနိုင်ငံကို balkanization ဆိုတဲ့စကားလုံးသုံးပြီးတော့ဘယ်လိုသုံးလဲ balkanization ဖြစ်နိုင်သလားဆိုတဲ့အယူဆနဲ့ကြည့်ပြီးတော့သုံးသပ်မှုတွေကမြန်မာနိုင်ငံရဲ့တမိုင်းနဲ့သူတို့ balkan data မှာဖြစ်ခဲ့တဲ့တမိုင်းနဲ့ကွဲခြားပြီးတော့နားလည်မှုနဲ့လွှဲတာတွေပါလိမ့်မယ်နောက်တစ်ခုကဒီတရုတ်ရဲ့ဥတမန်တန်ထောက်ပြတော့လဲတရုတ်ရဲ့အခမ်းအနားရေးကြည့်တယ်အဲ့ကိစ္စမှာအဲ့ဒီမျိုးကတရုတ်အနေနဲ့မြန်မာနိုင်ငံမှာ balkanization ဖြစ်စေခြင်းတော့ကြားပြီဖြစ်စေခြင်းလို့လဲဟိုဖွဲ့ကိုခွဲပြီးတော့ဒါလေးပေးထားလိုက်ဟိုဖူတက်မရော်လဲပေးတဲ့လောက်ပေးပြီးတော့ဒါလေးပေးထားလိုက်ချင်းပြောလို့ရှိရင်ရုပ်သေးဆွဲထားတာပေါ့ဒါမှမဟုတ်လဲကျွန်တော်တို့ကောင်းထင်မှာပြန်နေတဲ့စွန့်လို့ကြည့်ရမဆိုရင်စွန့်လို့ကျိုးနဲ့ဆွဲထားတာပေါ့အဲ့တော့ကျိုးနဲ့ဆွဲထားပြီးတော့ငှက်အဖြစ်မခံဘူးပြောလို့ရှိရင်စွန့်ဖြစ်နေပဲထားထားတယ်အဲ့တော့ခုနကရုပ်သေးအဖြစ်မခံဘူးအသက်မရှိခံဘူးခုနကအသက်ရှိတဲ့လူမဖြစ်မခံဘူးရုပ်သေးဖြစ်နေထားခြင်းအဲ့တော့အဲ့ balkanization မူဝါဒကကျွန်တော်ခဏဒီသမိုင်းနဲ့ပတ်သက်ပြီးတော့ခြီးပြီးတော့တရုတ်သမိုင်းပညာရှင်တွေကိုယ်တိုင်ရေးထားတဲ့သမိုင်းမှာကျွန်တော်ကိုးကားတဲ့ဥစ္စာကသူတို့မူဝါဒချထားတာ balkanization သိပ်သွားစေခြင်းအဲ့လိုမျိုးသွားတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့သူ့အဲကိုခေါ်ယူလို့ရနိုင်တဲ့အဖွဲ့တွေရှိမလို့ဥမာသူနဲ့ခွဲပြီးတော့လုပ်နိုင်တဲ့အဖွဲ့တွေလည်းရှိနိုင်တယ်သူရဲ့ interest ကတရုတ်ရဲ့ interest ကအဲ့ဒီအနေထားမှာလောလောဆယ် following policy မှာအဲ့မှာရှိနေတယ်ဆိုလိုတာဘယ်လိုပြောမလဲခုနကကွဲကွဲပြားပြားဖြစ်တဲ့နိုင်ငံတွေမှာအဲ့ဒီကွဲပြားတဲ့နိုင်ငံတွေမှာအာဏာရှင်အုပ်ချုပ်တယ်ဆိုလို့ရှိရင်သူ့အနေနဲ့လှုပ်လှုပ်ရတာပို့ပြီးတော့ကောင်းတယ်ဆိုတော့မူဝါဒအဲ့ဒါအခုလက်တင်အမေရိကမှာလည်းအဲ့လိုသုံးခဲ့တာကြာပြီလက်တင်အမေရိကနဲ့အဲ့ဒီဒေတာတွေနဲ့လှုပ်ခဲ့တဲ့လုပ်ငန်းတွေလည်းအများကြီးပဲနောက်ပြီးလို့ရှိရင်အခုအာဖရိကမှာအဲ့လိုသူတို့သွားနေတယ်အဲ့တော့တရုတ်ကတရုတ်ရဲ့မူဝါဒဒါအဲ့ဒီဘောင်တွေကသူကကြည့်ပြီးတော့သွားနေအဲ့ဒီနည်းနဲ့ကြည့်ပြီးတော့ကျွန်တော်သွားမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာရှိနေတဲ့မျိုးတော်လှန်ရေးခေါင်းဆောင်တွေနေနဲ့အဲတရုတ်ရဲ့မူဝါဒတရုတ်နဲ့ပတ်သက်တဲ့မူဝါဒကိုရှင်းရှင်းလင်းလင်းချရမှာဖြစ်တယ်။အဲ့ဒီရှင်းရှင်းလင်းလင်းချတဲ့ကိစ္စကဘယ်လိုချရမလဲဆိုလို့ရှိရင်ဆိုလိုတာကခုနကဒီလူသားတစ်ယောက်ချင်းလွတ်မြောက်တဲ့ဒီဒီမိုကရေစီလွတ်မြောက်မှုကိုအားပေးမဲ့စနစ်ဟာဒီမိုကရေစီဟုတ်လား။အဲအဲ့ဒီနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေအားလုံးမြန်မြန်ဆိုင်ဆိုင်ထွက်အောင်လုပ်နိုင်တဲ့စနစ်ဟာဒီမိုကရေစီနဲ့ခုနဈေးကွက်စီးပွားရေးမှန်ကန်တဲ့ဈေးကွက်စီးပွားရေးဝါဒတွေဖြစ်တယ်။အဲ့ဒီဘက်ကိုတဲ့တဲ့လင်းလင်းရှောက်မဲဆိုတော့ကဘာလဲသိအောင်ကြင်ညာရမယ်လုပ်ပြီးလို့ရှိရင်သွားရမယ်အခုဥစားကတရုတ်နဲ့လဲအဲမိတ်ဆွေဖြစ်ချင်းတယ်အိန္ဒိယနဲ့လဲမိတ်ဆွေဖြစ်ချင်းတယ်အမေရိကနဲ့လဲမိတ်ဆွေဖြစ်ချင်းအဲအဲ့တော့အဲ့ဒီပုံစံမျိုးနဲ့သွားရဲဆိုတော့ဒီဖတ်ရတာခက်တယ်လေကိုဘက်ကအကူအညီမှုဆုံးဖြတ်ရမှာလဲခက်တယ်ဘယ်ပုံစံနဲ့သွားမလဲဆိုတော့အဲ့တော့ရှင်းရှင်းလင်းလင်းတာကျွန်တော်တို့ဒီတရုတ်နိုင်ငံလဲဒီမိုကရေစီရတယ်တမုတ်ရစေချင်တယ်တရုတ်လူမျိုးတွေလဲဒီမိုကရေစီရဲ့အနှစ်သာရတွေလူခွင့်ရဲ့အနှစ်သာရတွေကျွန်တော်ခန်းစားစေချင်တယ်ကျွန်တော်တို့နိုင်ငံသားတွေလည်းအဲ့လိုပဲသွားမှာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့မူဝါဒဟာဒီလိုဖြစ်တယ်အဲ့ဒါကြောင့်တရုတ်နေနဲ့စကစလို့အာဏာရှင်ကိုကျွန်တော်တို့တိုက်နေတဲ့အာဏာရှင်ကိုခင်ဗျားတို့ကူညီတယ်ဆိုလို့ရှိရင်ခင်ဗျားဟာကျွန်တော်တို့ရဲ့ရန်သူကိုအားပေးခြင်းဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကကျွန်တော်ရဲ့တောက်တိုင်ဖြစ်တယ်အဲ့ဒီတောက်တိုင်ကိုကျွန်တော်တို့ဖြုတ်ဖို့ရတဲ့စစ်ကလုံနေခြင်းဖြစ်တယ်တတိထားပါရှင်းရှင်းလင်းလင်းနဲ့အနောက်ကိုလည်းတက်တယ်ပြောထားအရှေ့ကိုလည်းတက်တယ်ပြောထားအလယ်ကိုလည်းတက်တယ်ပြောထားပြီးတော့ရှင်းလင်းတဲ့မူဝါဒရှိတယ်ဆိုလို့ရှိရင်အခုနာဥဒမောင်တန်းမေးတဲ့မေးခွန်းရဲ့အဖြေတွေကသူ့ဘာသာသူအလိုလျောက်ပေါ်လာပါလိမ့်မယ်ဆိုတာကိုကျွန်တော်စန့်ကြည့်လို့ရတယ်ဆွဲကြည့်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့အမေရိကန်နိုင်ငံကာလ်တန်ခေါ်လိုက်ကနိုင်ငံရေးသိပ္ပံပေါမောက်ခါ ကြာဥထုံးမြင့်ဖြစ်ပါတယ်ကျွန်တော်တမောင်တမ
ဒီမိုကရေစီလူခွင့်ရတဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုဥတမောင်တန်းကအစည်းအဝေးတင်ဆက်ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာဆာနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေ2023ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းဖြစ်နေဆက်ပြီးတင်ဆက်ပေးမယ်အထဲမှာတော့အာရှနိုင်ငံ၏လျှာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံ၏အစည်းအဝေးကိုထုတ်လွှင့်ပေးမှာပါတင်မာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကိုသွားရောက်နေပြီဖြစ်ပါတယ်ဒါ့အပြင်တရုတ်ကျူးဘာထောက်လှမ်းရေးကိစ္စနဲ့အမေရိကန်နျူကလ িয়ার လောင်စာ3ရင်းကုန်တင်ပေါ်တောင်ကိုရီးယားကိုရောက်ရှိသွားတဲ့အကြောင်းတွေကိုတော့ဒီတစ်ပတ်အာရှနိုင်ငံ၏အစည်းအဝေးမှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရုပ်နဲ့အမေရိကန်အကြားတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုတနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေ့တုန်းကအခုလိုပြောဆိုခဲ့ပါတယ်
။ Intense competition requires sustained diplomacy to ensure that competition does not veer into confrontation.
အပြင်းအထန်ပြန်ဆိုင်မှုတွေရှိနေချိန်မှာဒီပြိုင်ဆိုင်မှုကနေထိတ်တဲရင်ဆိုင်မှုဒါမှမဟုတ်ပဋိပက္ခအသွင်ကိုရောက်ရှိမသွားဖို့ခိုင်မာတဲ့တန်တမန်ဆက်ဆံရေးလိုအပ်ပါတယ်ဒီအချက်ဟာအခုတွားရောက်မဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်ဒီခီးစဉ်မှာရည်ရွယ်ချက်၃ခုရှိပါတယ်ပထမတစ်ချက်ကတော့အခက်အခဲနဲ့ပြဿနာတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့အတွက်ကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လှစ်ထားနိုင်ဖို့နဲ့နိုင်ငံအကြပြိုင်ဆိုင်မှုတွေကိုစနစ်တကျဖြစ်အောင်စီမံဖို့ဖြစ်ပါတယ်ဒုတိယတစ်ချက်ကတော့အမေရိကန်ရဲ့တံပိုးတွေနဲ့အကျိုးစီးပွားတွေအတွက်ပြောဆိုဆွေးနွေးမှာဖြစ်ပါတယ်ဒေသဆိုင်ရာကိစ္စတွေနဲ့နိုင်ငံတကာကိစ္စရပ်တွေအပါအဝင်အမေရိကန်ရဲ့စိုးရိမ်ပူပန်မှုတွေကိုဆွေးနွေးမှာဖြစ်ပါတယ်တတိယတစ်ချက်ကတော့ရာသီဥတုပြောင်းလဲမှုနိုင်ငံတကာစီးပွားရေးလုပ်ငန်းဆိုင်ရာတည်ငြိမ်မှုစတာတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်ပြည်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကသွားဖို့စီစဉ်ခဲ့ပေမဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိစ္စကြောင့်ရွှေ့ဆိုင်းထားခဲ့တာပါအဲ့ဒီနောက်တရုတ်နဲ့အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်အရေးနဲ့ရုရှားယူကရိန်းကိစ္စတွေကြောင့်ပြင်းထန်မှုတွေထပ်မံပေါ်ပေါက်ခဲ့ပါတယ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအဓိကစံတန်ဖိုးတွေထားတဲ့အမေရိကန်နိုင်ငံဟာတိုင်ဆိုင်မှုကိုတရားဝင်ခွင့်ပြုသလိုတိုးတက်မှုအတွက်လည်းညီလန်းတစ်ခုဖြစ်လက်ခံထားပါတယ်။ဒါကြောင့်လဲတရုတ်နဲ့လွတ်လပ်စွာတိုင်ဆိုင်လိုပြီးပဋိပက္ခမပြည့်ရေးဆိုတာကိုအမေရိကန်ဘက်ကပြောဆိုနေတာဖြစ်ပါတယ်။ဒီနေရာမှာဆက်သွယ်ဆွေးနွေးစကားပြောဖို့ဟာအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလုံခြုံရေးဆိုင်ရာကိစ္စအတွက်ကာကွယ်ရေးဝန်ကြီးတွေဆွေးနွေးဖို့အမေရိကန်ဘက်ကကမ်းလှမ်းခဲ့တာကိုတရုတ်ကလက်မခံခဲ့ပါဘူး။အခုအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခရီးစဉ်ဟာလဲတစုံတရာအကျိုးသက်ရောက်မှုရှိနိုင်ပေမဲ့လက်ရှိတင်းမာနေတဲ့အခြေအနေတွေကိုပြောင်းလဲပြစ်နိုင်မှာတော့မဟုတ်ဘူးလို့သုံးသပ်တာတွေလည်းရှိပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ခြင်းအမေရိကန်အနေနဲ့တရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာတွေရပ်တန့်ဖို့နဲ့လေးစားမှုကိုပြသဖို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ အခုလိုအချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ခရီးစဉ်မတိုင်မီရက်ပိုင်းလိုပြီးခဲ့တဲ့တနင်္လာနေ့ကတရုတ်ရဲ့ကျူးဘားထောက်လန်းရေးကိစ္စကိုပြောဆိုခဲ့ပါတယ်။တရုတ်ဟာ2019ခုနှစ်ကတည်းကစပြီးကျူးဘားမှာထောက်လန်းရေးအစီအစဉ်တွေကိုတိုးမြင့်လှုပ်ဆောင်နေခဲ့တယ်လို့ပြောဆိုပါတယ်
။ In fact, based on the information we have, the PRC conducted an upgrade of its intelligence collection facilities in Cuba in 2019.
တရုတ်ဟာကမ္ဘာအနှံ့ CIA အင်အားတိုးချဲ့မှုတွေကိုအထောက်အပံ့ဖြစ်စေမဲ့တည်ဆောက်မှုတွေကိုလှုပ်ဆောင်နေတာတွေ့နေရပါတယ်။ထောက်လန်းရေးစခန်းတွေတိုးချဲ့တည်ဆောက်နေတာလည်းပါဝင်ပါတယ်။အဲ့ဒီအထက်မှာကျူးဘားနိုင်ငံလည်းပါဝင်ပါတယ်။ကျွန်တော်တို့ရရှိထားတဲ့သတင်းတွေအရတရုတ်ဟာကျူးဘားမှာရှိတဲ့သူ့ရဲ့ထောက်လန်းရေးလုပ်ငန်းတွေကို2019ခုနှစ်ကတည်းကထပ်မံအဆင့်မြင့်လှုပ်ဆောင်နေခဲ့ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကျူးဘားကတရုတ်ထောက်လန်းရေးစခန်းကိုပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်သတင်းဌာနတွေကထုတ်ပေါ်ပြောဆိုခဲ့ပေမဲ့အမေရိကန်အင်ဂျူရောနဲ့စစ်ဌာနချုပ်တို့ကညှင်းဆုပ်ခဲ့ပါသေးတယ်။အဲဒီနောက်မှာမှနိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။အခုလိုအချိန်နေမှာပဲမြောက်ကိုရီးယားရဲ့စီးချင်းချောင်းမှုတွေကိုခံနေရတဲ့တောင်ကိုရီးယားကိုအမေရိကန်နျူကလ িয়ার လောင်စာ၃ရင်ကုန်တင်ပေါ် USS Michigan ဟာတောက်ကြံတွေကဆက်ရောက်သွားပါတယ်။မြောက်ကိုရီးယားဟာမစ်ဆိုင်းတို့နဲ့အဆက်မပြတ်ဆန်းတက်နေပြီးနျူကလ িয়ার လက်နက်နဲ့ချင်းချောင်းမှုတွေရှိနေတဲ့အတွက်တောင်ကိုရီးယားကကာကွယ်ဆိုင်ရာတိုးမြင့်ဖို့အမေရိကန်နဲ့နိုင်ငံသဘောတူညီချက်တရက်ကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရရင်ကုန်သင်္ဘောအပါအဝင်အမေရိကန်အစစ်မြစ်စစ်သင်္ဘောတွေဟာတောင်ကိုရီးယားကိုပုံမှန်သွားရောက်မှာဖြစ်ပါတယ်။ USS Michigan ရင်ကုန်သင်္ဘောဟာကမ္ဘာပေါ်မှာအကြီးဆုံးရင်ကုန်သင်္ဘောဖြစ်ပြီးမိုင်1500ကျော်အဝေးကိုပစ်ခတ်နိုင်တဲ့ Tomahawk မစ်ဆိုင်းတုံးအလုံး150တပ်ဆင်ထားပါတယ်။မြောက်ကိုရီးယားကတော့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲပယ်ထိန်တပ်မစ်ဆိုင်းတုံးနှလုံးထပ်မံစမ်းတပ်ပစ်ခတ်ခဲ့ကြောင်းဒီဘက်အာရှနိုင်ငံ၏အစီအစဉ်ပါတင်ပြလိုက်ပါတယ
်။အာရှနိုင်ငံ၏အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုရပိုင်းအတွင်းမှာမြန်မာကော်ဖီစီမံကိန်းအောင်မြင်စေဖို့အတွက်ကော်ဖီစိုက်ပျိုးရေးမှာအခွန်လျှော့ပေးရေးစီစစ်လှုပ်ဆောင်ပေးဖို့မြန်မာနိုင်ငံကော်ဖီအသင်းကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလျာထွက်ကုန်တီးနံတွေဈေးတက်ကြပါတယ်ဖြစ်သွားခဲ့ပါသလဲ။လျာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ရင်းမှာဈေးရရှိနေတဲ့အတွက်နေဦးတိကျောင်းပြည်ပတင်မှုယောနေလာတယ်ဆိုတဲ့သတင်းနဲ့စတင်ပါမယ်။နေဦးတိကျောက်ကိုပြည်တွင်းမှသာအားထားရောင်းချလာတဲ့အတွက်နေဦးတိကျောက်ပြည်ပတင်မှုနှေးပါသွားတယ်လို့နေဦးတိကုံတဲတွေကပြောပါတယ်။လက်ရှိတင်ပို့နေတဲ့ပြည်ပနိုင်ငံတွေကပြည်တွင်းလောက်ဈေးများရှိတဲ့အတွက်အရင်ကပြည်ပတင်ပို့ဖို့ပုံမှန်လာရောက်ဝယ်ယူတဲ့ကုံတဲတွေပါဝယ်ယူမှုရနာထားကြတယ်လို့ ARD တိုင်းဒေသကြီးညောင်နှိုးမြို့နယ်ကနေဦးတိကုံတဲတို့ကဆိုပါတယ်။လက်ရှိပြည်တွင်းဈေးကွက်မှာနေဦးတိကျောက်အောင်စတပိတ်တာကို11,000ကနေ13,000ကျပ်ထိဈေးရရှိနေပြီးမိုးတောင်ဒီကတော့တပိတ်တာကို13,000ကနေ14,000ကျပ်ထိပေါက်ဈေးရှိနေပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းနှိမ့်ငယ်ကွာဟနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကာလတူဈေးနှုန်းနဲ့နှိုင်းယှဉ်ဈေးကျနေပေမဲ့စိုက်ပျိုးချိန်ကဓာတ်ပြောစာတွင်းအားစုဈေးနှုန်းတွေအနည်းငယ်ပြန်ကျဆင်းခဲ့တာကြောင့်တောင်သူတွေအတွက်တော့တွက်ချေကြိုက်တယ်လို့မကွေးတိုင်းဒေသကြီးကနေဦးစိုက်တောင်သူကိုဝင်းတိုင်ကပြောပါတယ်။ပြည်တွင်းထွက်နေဦးသည်အဆိုအချောက်တွေကိုထိုင်းနိုင်ငံကိုအဓိကတင်ပို့နေပြီးလာအိုမလေးရှားနိုင်ငံဈေးကွက်တွေကိုလည်းတင်ပို့နေတာဖြစ်ပါတယ
်။ Coffee site ကိုတင်ပို့မှုနဲ့ပတ်သက်တဲ့အခွန်ချေလျှော့မှုတွေပြုလုပ်ပေးဖို့တောင်းဆိုထားပါတယ်။မြမ Coffee စီမံကိန်းအောင်မြင်စေဖို့အတွက်ကော်ဖီဆိုင်ပြည်ရေးမှာအခွန်လျှော့ပေးရေးစီစဉ်လှုပ်ဆောင်ပေးဖို့မြန်မာနိုင်ငံကော်ဖီအသင်းကတောင်းဆိုလိုက်ပါတယ်။လက်တလုံးမှာတော့မြန်မာကော်ဖီကိုအမေရိကန်ဥရောပနဲ့အာရှဒေသကနိုင်ငံပေါင်း14နိုင်ငံကိုပြည်လေရေးကြောင်းနဲ့နှဆက်ကုံသွေးရေးလမ်းကြောင်းတွေကသစ်အစစ်စစ်အခွန်ပေးဆောင်ပြီးတင်ပို့ရောင်းချနေကြတာဖြစ်ပါတယ်။ ဂျပန်တရုတ်ဆော့ဒီအာရေဗျာနဲ့ UAE တို့ကတော့မြန်မာကော်ဖီတင်သွင်းမှုအတွက်သွင်းကုန်ခွန်ကောက်ခံခြင်းပေါ်တုံညရန်ခံတို့သတ်မှတ်ပေးထားပြီးအခွန်ကင်းလွတ်ခွင့်ပြုထားတယ်လို့မြန်မာနိုင်ငံကော်ဖီအသင်းအဖွဲ့ဝင်တဦးကဆိုပါတယ်။လက်ရှိမှာကမ္ဘာကော်ဖီပြည်လက်မှုအရမြန်မာကော်ဖီကိုထိုင်းနဲ့တရုတ်ဘက်ကအဝယ်လိုက်နေတာကြောင့်တောင်သူတွေဈေးကောင်းရရှိနေပြီးပြည်တွင်းမှာတော့ကော်ဖီလက်ကျန်နေပါနေပါတယ်။မြန်မာနိုင်ငံမှာနေ့စဉ်ကော်ဖီတန်ချိတ်တောင်းလောက်ထွက်ရှိပြီးပြင်ပဈေးကွက်ကိုတန်ချိန် 9,000 လောက်တင်ပို့နေတာပါ။လက်ရှိပြင်ပဈေးကွက်မှာအထူးတန်းဝင်ကော်ဖီစစ်တန်ကိုကန်ဒေါ်လာ 9,500 ဝန်းကျင်ဈေးရရှိပြီးပုံမှန်ဈေးကွက်ဝင်ကော်ဖီအမျိုးအစားကတော့တန်ကိုအမေရိကန်ဒေါ်လာ 3,000 ကနေ 4,500 ကျားပေါက်ဈေးရှိနေပါတယ
်။ထောပတီတန်းစဉ်စိတ်အောင်အောက်တိုဘာလမှာစတင်လည်ပတ်နိုင်ဖို့ပြင်ဆင်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့နယ်မှာတည်ဆောက်နေတဲ့ထောပတ်တီတန့်စင်ထုတ်ပိုးတဲ့စိတ်အုံကိုအခုနှစ်အောက်တိုဘာလမှာစတင်လည်ပတ်နိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါရတယ်။အဲ့ဒီစိတ်အုံကိုဒေသခံတောင်သူအစုအဖွဲ့နဲ့ထောပတ်တီအသင်းတို့ပူးပေါင်းတည်ဆောက်ကြတာဖြစ်ပြီးစိတ်အုံလည်ပတ်နိုင်ဖို့တက်စင်မဲ့စက်ပစ္စည်းတန်မှုမူကကျပ်သိမ်းတတော်ဝင်းကျင်လောက်ထိကုန်ကျနိုင်လို့နိုင်ငံတော်ကနေချင်းဝင်ရိုက်လူကြောင်းတင်ပြထားတယ်လို့ဆိုပါလေ။
ဟဲ့ကွာဆောက်ပြီးကြာအဲစက်တီဝယ်ဖို့ပဲဆက်နေတာအဲစက်ကြည့်ပြီးထဲမဲ့ဆိုရင်တော့ရှင်းအောင်တောင်းတော့ဆက်ကုန်မှာပဲခဲကလောက်ပေါ့ဗျာဘယ်လိုကြည့်ဒီအကောင်ဘယ်လောက်ထဲလဲမသိရဘူးလက်ရှိတော့အကောင်တွေရဲ့စုပေါင်းပြီးစိတ်ယုံထောင်ပါအောင်ဟိုအဲ့ဒါတကယ်လို့အဆင်ပြေတယ်ဆိုတော့ဒီနေ့အမြင်လေးပေါ့နော်ဆယ်လာပိုင်းဆိုပြောရရင်ကမှာဟိုက6လပိုင်းဆိုဒီနေ့ကြာပြီးအမြင်လေးစမောင်းလက်
စေုံလေပတ်နိုင်ရင်ရှမ်းပြည်နယ်အတွင်းကထောပတ်တီစိုက်တောင်သူတွေလုပ်ငန်းရှင်တွေအပြင်အခြားဒေသကလက်လန်းမိတဲ့ထောပတ်စိုက်တောင်သူတွေကိုပါဝန်ဆောင်မှုပေးနိုင်အောင်ပေးသွားမယ်လို့ဆိုပါတယ်။ပြည်ပကမြန်မာနိုင်ငံကနေနှစ်စဉ်ထောပတ်တီတန်ရင်း3000လောက်တင်ပို့နေပြီးတန့်စင်ထုတ်ပို့တဲ့စေုံလေပတ်နိုင်တော့ထောပတ်တီတန်ရင်း9000လောက်ထိပုံမထုတ်လို့တင်ပို့နိုင်ဖို့တောင်သူတွေနဲ့ကုန်တွေကမျှော်မှန်းထားကြပါတယ်
။ဆက်မတက်တဲ့ချက်ပေါ့နော်ကျွန်တော်တို့ရဲ့ဒီစိုးလုံးကမှသင်ဒီဝါရဘတော်တီကိုကောင်းကောင်းလေးဆုံးနိုင်မယ်ပေါ့။ဒီအတွက်သူစက်ကားတော့အဲဆေးရုံရှိရတဲ့တန်းများဆုံးနိုင်တယ်။တတိယတစ်ချက်တော့ဟိုဈေးပူရပါပေါ့။ဒီဆေးရုံရှိရကိုပေါ့နော်
။လက်တော်မှာတော့ပြည်တွင်းထွက်ထောပတ်တီတွေကိုထိုင်းနိုင်ငံကနေဆက်လမ်းကြောင်းကနေတရားမဝင်တင်ပို့နေရတာကြောင့်ဈေးကွက်ခိုင်မာမှုရှိသူဈေးနှိမ်ခံရမှုတွေလည်းရှိနေတာကြောင့်တရားဝင်တင်ပို့ခွင့်ပေးဖို့ကုန်တယ်တွေကတောင်းဆိုနေကြပါလေ။
အခုစပီးဆွန်လ9ရက်ကနေ17ရက်နေ့ထိဈေးကွက်တွင်အသက်ကြာနေပြီဖြစ်သွားတဲ့လေယာထွက်ကုန်တည်ငင်စီနှုန်းတွေကိုပြောပြပေးချင်ပါတယ်။ပြပအဝယ်ပုံမှန်ရှိနေပြီးဈေးကွက်ထဲကုန်ရှာပါလာတဲ့ကျပ်သူကြီးကအသက်ဘက်ကိုဥတီနေရကနေအခုတပတ်မှာတော့ဈေးနှဲငယ်ပြေးအေးလာပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာဆွန်လ17ရက်နေ့ပေါက်ဈေးအနေနဲ့မုံရွာကျပ်သူကြီးတပိတ္တာကို1900ကနေ2100ကျပ်စေဖြူကတပိတ္တာကို1900ကနေ2150ကျပ်ရွှေဘူจิตုံကတပိတ္တာကို1900ကနေ2350ကျပ်ပခုတ်ကူကတပိတ္တာကို1900ကနေ2200ကျပ်ပေါင်ဈေးရှိပြီးတပိတ္တာကို100ကနေ200ကျပ်အကြာဈေးပြန်ကျဆင်းလာပါတယ်လလီဈေးကွက်မှာတော့ဇွန်လ14ရက်နေ့မှာจิตုံကြီးအလုံးကြီးတပိတ္တာကို3000ကျပ်ပေါင်ဈေးရှိနေပါတယ်အခုနေ့ကစိုက်အီကရော့ချခဲ့လို့အထွက်နေခဲ့သလိုယာတီဥတုဖြက်လို့အပြက်စီးတွေလည်းများခဲ့တာကြောင့်ရန်ကုန်ဈေးကွက်ထဲကုန်ဝင်နေရင်ဈေးပြန်တက်လာနိုင်တယ်လို့ကုန်သည်တချို့ကသုံးသပ်ထားကြပါတယ
်အခုတစ်ပတ်ပဲမျိုးဈေးကွက်မှာပြည်တွင်းအသုံးပြုမှုများတဲ့ကလပဲဈေးကတော့စံချိန်တင်ဈေးဆက်ကောင်းနေပါလေလောင်လိုက်ရောင်းသမားရဲ့လက်ဝယ်မှာပဲလက်ကျန်ရှိနေပြီးရောင်းလိုအပ်တဲ့ဝေလူအားကများနေရဖြစ်လို့စံချိန်တင်ဈေးမြင့်နေတာလို့ကုန်တယ်တွေကဆိုပါတယ်မန္တလေးကုန်စည်တိုင်းမှာဇွန်လ17ရက်နေ့ပေါက်ဈေးကကလပဲဖြူကြီး V2 3တင်းဝင်တအိတ်ကို 23,300 ကျပ်ကလပဲဖြူကြီး V7 ကတအိတ်ကို 23,300 ကျပ်ကနေ 23,500 ကျပ်ကလပဲထိုင်ဝမ်တအိတ်ကို 26,000 ကနေ 26,300 ကျပ်ဈေးပေါက်ပြီးကလပဲနိုင်တူနိုင်က 23,100 ကျပ်ကနေ 23,200 ကျပ်ကြားပေါက်ဈေးရှိနေပါတယ် ဇွန်လ9ရက်နေ့ပေါင်စည်းနဲ့နှိုင်းရှင်ကလဘဲဖြူကြီးဗီဂျူကတအိတ်ကို9000ကျပ်ကလဘဲဖြူကြီးဗီ7ကတအိတ်ကို9000ကျပ်ကလဘဲထိုင်ဝမ်ကတအိတ်ကို8000ကျပ်နဲ့ကလဘဲ929ကတအိတ်ကို11000ကျပ်စီတပတ်အတွင်းအသီးသီးဈေးမြင့်တက်လာပါလေ
။ပဲတီစိန်စီကတော့အဓိကဝယ်လက်ဖြစ်တဲ့တရုတ်ရဲ့အဝယ်မရှိတလောက်နည်းသွားလို့ဈေးဆက်တိုက်ပြန်ကျဆင်းနေပါဗျ။မန္တလေးကုန်စည်တိုင်းမှာဇွန်လ23ရက်နေ့ပေါက်စည်းရာပဲတီစိန်အညာ3သိန်းဝင်တအိတ်ကိုအနှိမ့်ဆုံး3သိန်း5000ကနေအမြင့်ဆုံး3သိန်း5000ကျပ်ရှိပြီးပြီးခဲ့တဲ့ဇွန်9ရက်နေ့ဈေးကွက်ပေါက်စည်းနဲ့ရှင်ရင်တပတ်အတွင်းတအိတ်ကို7000ကနေ12500ကျပ်အထိပြန်ကျဆင်းသွားခဲ့ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီပါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကမ္ဘာလူမှုအတိုင်းအဝိုင်းရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးဟာရာသီဥဒုပြောင်းလဲရေးနဲ့ထိန်းချုပ်နိုင်တဲ့အပေါ်မှာအများကြီးမူတည်နေပြီလို့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။ဂျွန်လ23ရက်နေ့ကနယူးယောက်မြို့မှာကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝန်ကြီးများအဆင့်ဆွေးနွေးပွဲမှာလည်းရာသီဥတုပြောင်းလဲမှုကလူမှုဘဝပေါ်ဘယ်အတိုင်းအတာထိချိမ့်ချောက်နေပြီလဲဆိုတာကိုအလေးထားဆွေးနွေးသွားခဲ့ကြပါတယ်။ဥတုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပတိပခသာစီရေးငြိမ်းချမ်းရေးဖော်ဆောင်မှုနဲ့ငြိမ်းချမ်းရေးတည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေဟာကမ္ဘာမှာဥတုရာသီဖောက်ပြန်မှုရဲ့တရားမှုတွေရှိလာနေပါပြီ။ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ကိုလံဘီယာသမ္မတဟောင်းဟွမ်းမန်နျူအယ်ဆန်တိုစ်ကလူသားတိုင်းရင်ဆိုင်နေရတဲ့သဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီဖောက်ပြန်မှုမှာပူပေါင်းဆွေးမှုအားနည်းတဲ့အပေါ်အားမလိုအားမရဖြစ်နေတာပါကုလသမဂ္ဂလူညိုရေးကောင်စီရဲ့ဝန်ကြီးများအဆင့်စီဝေးပွဲမှာသူကအခုလိုတင်ပြသွားပါတယ
် We are at a moment in history where the world is at risk of dividing into blocks.
ဒီကနေ့ကဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပူပေါင်းအပြေရှာမဲ့အစားတကောအာဏာနဲ့အင်အားပြိုင်ဆိုင်မှုတွေလုပ်နေကြပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပူပေါင်းဆောင်ရွက်မှုမလုပ်ရင်တော့အားလုံးပျက်စီးဆုံးရှုံးကြရပါလိမ့်မယ်
။ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့တွေတပ်ဆွဲထားရအဖွဲ့ဝင်နိုင်ငံတချို့မှာတော့ဒေတာရင်းတည်ငြိမ်ရေးထက်တဘာဝဘေးဒဏ်ကိစ္စတွေမှာပါဝင်ကူညီနေကြပါတယ်။စီရင်မတည်ငြိမ်မှုသာမကဥဒုရာသီပြောင်းလဲမှုအတန်ကိုပါအကြီးအကျယ်ရင်ဆိုင်နေရတဲ့ကုလသမဂ္ဂအဖွဲ့ဝင်ဆက်ကြောင့်နိုင်ငံထဲက6နိုင်ငံမှာကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေတက်ဆွဲထားပါတယ်။ရာသီဥဒုနဲ့တဘာဝဘေးဒဏ်ကြုံရနိုင်ခြေပုံများပြီးတော့ကြားမဒန်းတူညီမျှမှုအားနည်းတဲ့အပေါ်မူတည်ပြီး Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Haiti နဲ့ယမန်စတဲ့နိုင်ငံတွေမှာကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေတက်ဆွဲထားတာပါရာသီဥတုပြောင်းလဲမှုငြိမ်းချမ်းရေးနဲ့လူညုံရေးဆိုင်ရာညီလာခံမှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအစီအစဉ်ဌာန Peace Operation Department အခြေအကဲကအခုလိုတင်ပြသွားပါတယ
် Military engineers in South Sudan are diverted to dealing with the floods and building of dikes on a full-time basis so that they can
ကောင်ဆူရန်နိုင်ငံကကုလသမဂ္ဂရဲ့စစ်အင်ဂျင်နီယာတပ်ဖွဲ့တွေဆိုရင်ရေကြီးရေလျှံမှုတွေမှာပါဝင်အားဖြည့်နေရပါတယ်တပ်တမန်တွေတိစောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်။ဒါမှပဲစစ်ပြည်တို့ကတဲ့စခန်းတွေ၊ကုလစစ်စခန်းတွေအဓိကလန္ဒရာတွေနဲ့လေရင်ပြေးလန်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။နှစ်တည်နဲ့ချီပြည်တွင်းစစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လည်းစစ်ပွဲတံကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါအလူးလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း40အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှောင်းမှုကြောင့်နေရာစွန့်ခွာလာကြတဲ့ပြည်သူတွေမှာအစာရေစာငတ်မုတ်ခေါင်းပါမှုနဲ့ကြုံနေရတာပါဒီတက်မှာကြတော့ရေရှားပြီးအပူချိန်တွေမြင့်တက်လာတဲ့ဂျားကတဲမုံနိုင်တွေကြောင့်သွားရေးလာရေးခက်ခဲနေရပါတယ
်ရှာတိဥသူဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့စီးရဲနှောင်းပါတဲ့အတိုင်းမျိုးတွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းစဉ်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်ဖလုံအိမ်တန်းငွေတွေတိတ်တဲပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်လဲတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေရပြီးတဘာဝဘေးဒဏ်တွေနဲ့စားနပ်ရိက္ခာနဲ့ရေအရင်ပြပါရှာပါလာတာပါအခုလိုဆိုးဝါးလာတဲ့ရာသီဥတုအခြေအနေမျိုးနဲ့တဟဆာတာကြအောင်လို့ထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ကြဖို့လဲပညာရှင်တွေကအကြံပြုသွားပါတယ်ဥတုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် John Kerry ကလည်းညီလာခံမှအခုလိုတင်ပြခဲ့တာပါ
There's no room for debate on the science here
The crisis is growing. It's undermining our collective peace and security.
ဒီနေရာမှာယာဒီဥဒုနဲ့ဆိုင်တဲ့တိပ္ပံပညာရပ်တွေကိုမေကွန်းထုတ်နေစရာအကြောင်းမရှိပါဘူး။အခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငင်းကြဲရင်းနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါတယ်။ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်းချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာဒီဥဒုဖောက်ပြန်မှုတန်ကိုရင်းမဆိုင်နိုင်ကြပါဘူး။နောက်ပြီးဒီကိစ္စမှာလှုပ်တင်လှုပ်ထိုက်တာကိုမလုပ်သေးသမျှကျွန်တော်တို့ရဲ့ငင်းကြဲရေးကျွန်တော်တို့ရဲ့လူမှုဘဝတွေကျွန်တော်တို့ရဲ့လုံခြုံမှုချုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချင်းကြောက်နေမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလီယူကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်ချက်တွေထဲမှာဥဒုရသည်အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်ချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုရသည်နဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါဗျာ။ကျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောဘာများပြည်ထောင်စု UAE ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီရဲ့ယာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ်အမ်ဟီရီကလည်းကုလသမဂ္ဂဟာယာသီဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတစ်လျှောက်တခါမှမကြုံဘူးလို့ပြောပါတယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်အဖြစ်ခက်စစိတ်ပေါ်ပေါက်လာတဲ့တဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့အတွက်လည်းအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တူတဲတုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥဒုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့သူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါဗျ။အခုတော့ကြမ်းရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ဗျာ
။အနည်းငယ်မှာကျင်းပမယ့်မြမအရေးအလွတ်သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးတက်ရောက်ဖို့ဖိတ်ကြားထားတယ်ဆိုတာသိရလို့စိတ်ပြက်ရတယ်လို့ဒီစည်းဝေးကိုဖြတ်သိမ်းပေးဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်။မြမရေးပြဿနာကိုဖြေရှင်းရမှာမြမတိုင်းရင်းသားပြည်သူတစ်ရက်လုံးကိုကူစားပြုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေပါဝင်ဖို့လိုအပ်တဲ့အကြောင်းအတိခါထောက်ပြထားပြီးတော့စစ်ကောင်စီကိုဖိတ်ကြားတာကတော့မြမပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးလူလူကိုရရက်ဆက်ဆက်ဖိနေနေတဲ့အစံပတ်စစ်အုပ်စုကိုအသိမှတ်ပြုရာရောက်တယ်လို့ NUG နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပါ။ဒီလား25ရက်နေ့ဒီလာဒီမနက်ဖြန်18ရက်နေ့19ရက်နေ့2ရက်မှာဒီထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့မြမရေးအလွတ်တဘောဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးဆိုပြီးတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကလည်းပြောဆိုထားပါတယ်ရှင်မြမနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာအကောင်းမြင်ဖို့ခက်တယ်လို့အမေရိကန်နဲ့စင်ကာပူနိုင်ငံတွေကပြောကြားလိုက်ပါတယ်ဝါရှင်တန်မြို့တော်ကိုလာရောက်တဲ့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken တို့ဇွန်လ16ရက်မနေ့ကတွေ့ဆုံကြတဲ့အချိန်မှာအခုလိုပြောကြားခဲ့တာပါမြန်မာနိုင်ငံဘယ်တော့ပြောင်းလဲချမ်းပါလဲဆိုတာအကြီးမားဆုံးမေးခွန်းဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကအမေရိကန်နိုင်ငံသားရေးဝန်ကြီးကိုပြောခဲ့ပြီးတော့သူ့အနေနဲ့ကတော့အဆိုးဖက်ပဲမြင်တယ်လို့ပူတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအလားတူအမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့အတူတသက်ဘောတဲ့ဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်ဒီအကောင်းမြင်လို့မရဘူးဆိုတဲ့အချက်ကိုသူလည်းလက်ခံတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်မြန်မာနဲ့နယ်စပ်ထိုင်းနိုင်ငံချင်းမိုင်ခရိုင်ထဲမှာစစ်ကြွာစီးပြားတွေတည်ဆောင်လာတဲ့မြန်မာနယ်ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဇွန်လ15ရက်နေ့ကထိုင်းနဲ့မြန်မာနယ်စပ်ကနေထိုင်းနိုင်ငံတဲကိုဝင်လာတဲ့မသိင်္ဂါဘွေရလူ3ယောက်ကိုနယ်ကြားဆောင်တပ်တွေကတာဝန်ရှိသူတွေကတွေ့တဲ့အတွက်စစ်ဆေးတဲ့အချိန်မှာစစ်ကြွာစီးပြား3သိန်းကျော်နဲ့နှစ်ဦးကိုဖမ်းမိခဲ့တာလို့နယ်မြေခံတူရဲချုပ်ကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူတွေချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ TN1 တို့ဖြစ်ပါတယ်။ View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းတိုမီတာ 3251 နဲ့လိုင်းလမီတာ 190 ရူကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.